COVID-19 တတိယလိုင်းတန်ခံစားနေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတက္ကသံသမှုပေါင်း 11,546 ခုကိုပြုလုပ်ခဲ့တာမှာ 2,590 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းမှာပဲသေဆုံးသူ159ဦးရှိကြောင်းလည်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့ကျန်းမာရေးပညာရှင်တွေနဲ့ပဋိဌာန်အဖွဲ့တွေကတော့အပြင်မှာအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျမ၏ဌာနကထုတ်ပြန်နေတာလည်းအများကြီးပုံနိုင်ကြောင်းပြောကြပါလေ။ရှမ်းပြည်နယ်ကျိုင်းတုံမြို့ကို Stay at Home မလို့အပ်ရင်နေရင်အပြင်မထွက်ရမြို့အဖြစ်မနေ့ပြန်ဩဂုတ်လ20ရက်နေ့ကစပြီးတတ်မှတ်လိုက်ကြောင်းကျမ၏ဌာနကဒီကနေ့ကြေညာလိုက်တာကြောင့်အခုဆိုရင် Stay at Home ကြေညာထားတဲ့မြို့ပေါင်း111မြို့ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးတဲ့နောက်ကျမ၏စနစ်ပြိုကျပျက်စီးသွားခဲ့တာကြောင့်တိကျကျမ၏ဆောင်ရှောက်မှုပေးနေတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြားမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။အာဏာသိမ်းမှုအပြင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့COVID တတိယလိုင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေအကူအညီပေးမှုတွေရောကြသွားတာကြောင့်တိုင်းရင်းသားကျမ၏အဖွဲ့အစည်းတွေကြားမှာအခက်အခဲတွေပုံမှုကြီးထွားလာနေတာပါ။သူတို့ကျမ၏ဆောင်ရှောက်ပေးနေတဲ့နေဆက်ဒေသတွေကဆေးကနေကို COVID-19 လူနာတွေတိုးမြင့်ရောက်လာနေတာကြောင့်အောက်ဆီဂျင်နဲ့ဆေးဝါးမလုံလောက်မှုတွေအကြီးအကျယ်ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်ဒီတော့အတွင်းမြန်မာနိုင်ငံကဒုက္ခသည်တွေပြည်တွင်းနေရရွှေ့ပြောင်းနေထိုင်ကြရသူတွေနဲ့တခြားအခက်အခဲရင်ဆိုင်နေရသူတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတစ်ဆင့်အမေရိကန်ဒေါ်လာတန်90အမေရိကန်အစိုးရကကူညီထောက်ပံ့ပေးသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကဩဂုတ်လ10ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ